တောင်အာရှတိတတဝါမုတ်တုံမူတီထန်စွာရွာသွန်းနေပြီးရင်းကြီးရေရှမ်းဖြစ်နေတာကြောင့်အခုအချိန်အထိလူပေါင်း100ကျော်တိဆုံးခဲ့ရခြင်းမှာပဲတာတာရင်းတွေကတော့အိန္ဒိယနိုင်ငံမြောက်ပိုင်းကတဘာဝတောရိုင်းတရိတ်ဆန်ဥယျာဉ်ကြီးတစ်ခုလုံးရင်းနှီးမြှုပ်သွားခဲ့ရပါတယ်ဇူလိုင်လကစက်တဘာလအထိကြာမြင့်တဲ့မုတ်တုံရာသီမှာရင်းကြီးရာနယ်မြေပြိုရာတွေကြောင့်နှစ်ဆင်လူရာချီတိဆုံးခဲ့ရတာဖြစ်ပ ါတယ်။အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းအတန်ပြည်နယ်ကစတူယန်ကီလိုမီတာ430ကျော်ဝန်းနဲ့နာမည်ကြီးကာဇီရန်ကအမျိုးသားတော်ရန်ဥယျာဉ်ရဲ့90ရာခိုင်နှုန်းရေလွှမ်းမှုခံရပြီးချန်နယ်တော်ဝဲလိုဒိုရန်ဂျရိစန်တွေရေးပေးလို့ရပြည်နေရတယ်လို့အတန်ပြည်နယ်တက်တော်ရရာဝန်ကြီးပါရီမဲဆူကလာဘိုင်ဒီယာက EFV သတင်းဌာနကိုပြောပါရယ်။ကြံတွေရေလွှတ်ရာကုန်ပြည်ပန်းကိုပြောင်းနေကြတာမြင်ရသလိုမြို့သားဥယျာဉ်ရဲ့အပြင်ဘက်ကိုရေကူးသွားတဲ့ကြားသုံးကောင်ကိုဥယျာဉ်ထဲပြန်ပြီးမောင်းထုတ်ခဲ့ရတယ်လို့လည်းအတန်ပြည်နယ်တက်တော်ရရာဝန်ကြီးကပြောပါရယ်။လူကြီး၄သန်းနီးပါးရှိတဲ့အတန်ပြည်နယ်မှာမိုးများပြီးရေကြီးတာကြောင့်ဆယ်ရက်အတွင်းလူ33ယောက်သေဆုံးခဲ့ရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့နိုင်ငံရဲ့သုံးပုံတစ်ပုံရေနစ်မြုပ်နေစေဖြစ်ပါရယ်။ဗုဒ္ဓဟူးနေ့ကတော့ဗရမပုထရာမြို့ရေရှမ်းလို့အိန္ဒိယနေစဲအနီးကမြို့တစ်မြို့နဲ့ရွာတော်တော်များများရေပေးတံခံခဲ့ကြရပါတယ်။ဒီပေါ်နိုင်ငံမှာလည်းတနင်္ဂနွေနေ့ကလေးကရွာရဲမိုးကြောင့်ရေကြီးပြီးပြေပြုံမှုတွေဖြစ်ခဲ့လို့လူ69ဦးသေဆုံးခဲ့ရပါတယ်။နောက်ထပ်လူ45ဦးပျောက်ဆုံးနေတာကြောင့်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးအဖွဲ့တွေကအသက်ရှင်ကျန်ရစ်သူတွေကိုရှာဖွေနေရဆဲဖြစ်ပါတယ်ခင်ဗျ။